ချင်းပြည်နယ်မတူပြည်မြို့နယ်ရေစွာမြို့ဘက်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်နေတာကြောင့်ဒေသခံထောင်ခံဟာဗီလူရဒေသတွေနဲ့အိန္ဒိယနယ်စပ်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ချင်းပြည်နယ်အတွင်းစစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကရေးသားပေးပို့လာတဲ့ဒီသတင်းကိုတော့ကိုကြီးညန်းကပြောပြပေးမှာပါခင်ဗျာ
။မတူပြည်မြို့နယ်ရေစွာမြို့ဘက်ဇိုးတုံနယ်တဝိုက်မှာစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဇိုးတုံပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာပါ။ဇန်နဝါရီလ9ရက်နေ့ကနေဇန်နဝါရီလ18ရက်နေ့အထိစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဇိုးတွန်းချင်းမျိုးသားတပ်ဦး CNA ရေစောကာကွယ်ရေးတပ်ဖွဲ့ YDF PDF ရော CDF ဟာခါ CDF ဇိုးဖေး CDF မတူပြည်အစရှိတဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲအကြိမ်ကြီးဆက်တကြိမ်ဖြစ်ပွားခဲ့တယ်လို့ CDF ဇိုးတွန်းပြန်ကြားရေးတာဝန်ခံကပြောပါတယ်
ဟုတ်ကဲ့ချင်းကြီးကတော့တော့ရှောင်းဖြစ်နေတယ်သူတို့ကလာထူတာဖြစ်ရတဲ့ကျွန်တော်ကခုခံတဲ့သဘောပါအခုဖြစ်တာကမတူပြီးသားတက်လာထူတဲ့ဘာနဲ့ဖြစ်တာဆိုတော့အခုကအကြီးကြီးတက်တဲ့ရင်တော့အခုသူပြန်လိုက်တာကစစ်ဆိုင်မှုကတော့သူတို့ကတော့မနေ့ကတရားကြားသွားတယ်နေရောက်ကတန်ရတယ်ဟိုဖက်ကတော့အကြက်ကဒီစစ်စစ်ရောက်ဒီဆက်လည်းညာနိုင်တယ်
တိုက်ပွဲကာလအတွင်းလက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့်ဟုံးလေးကျေးရွာနဲ့ရန်ဆိုင်ကျွေးရွာဘက်ကရွာသားတွေဘေးလွရာနဲ့နေဆက်ဘက်ကိုတင်းရှောင်နေရတယ်လို့ CDF ဇိုးတွန်းပြန်ကြားရေးတာဝန်ခံကပြောပါတယ
်။တကူပြည့်နေရမှာလိမိတ်ကြီးကြီးနဲ့ဟောရင်းအဓိကတော့ကတော့တောင်းပေါ်ရတီတူတူပေါ့အဓိကပြစ်မှတ်ထားတော့ဒီလိုဒီတရားလဲလေးရရှောင်ရတယ်ဒင်းသားရောလို့ရှိနေအဲတကူပြည့်ရွာနဲ့အနီးနားရတဲ့အကုန်ရှောင်နေရတယ်တချို့ဘာတွေကအနီးနားရွာတွေမျိုးရိရှိရောသွားတယ်လူသွားဒီလိုဒီအိန္ဒိယနေဆက်ဖို့ရှောင်လူရှောင်နေဆက်ဖို့လာတဲ့ဟာတွေကအနည်းဆုံးလေးရကိုမောပြူပေးလို့ဖြစ်နေတယ်
တိုက်ပွဲတွေကြောင့်ဒေသအတွင်းစစ်ပေးဒုက္ခတွေ3000ကျော်ရှိလာပြီးနေဆက်ဘက်ကိုစစ်ပေးရှောင်သူ400ခန့်ရှိလာပြီလို့ CDF ဇိုးတွန်းကထုတ်ပြန်ထားပါတယ်ဒီဒုက္ခတွေတွေအတွက်စာနဲ့ရိတ်ခါအခက်အခဲတွေလည်းရှိနေတယ်လို့သိရပါတယ
်ဒီဆက်ရရွာတွေကလည်းလူမျိုးပန်းပူးပြီးတော့သာရှိကြလေးဆက်ရရတပ်ဖို့အဲ့လိုမျိုးစားတာရရှိတယ်တချို့ရွာတွေတချို့ကတော့တော်ရမှဒီလိုနေကြတာရှိတယ
်မတူပြည်မြို့နယ်ရေစွာမြို့ဇိုးတုံနယ်ဘက်နှစ်ဖက်တိုက်ပွဲတွေမှာတော့စစ်ကောင်စီစစ်တီတချို့ထိခိုက်ဒဏ်ရာရတာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
6ရက်နေ့ကနေ့လယ်တနင်္ဂနွေကတူဝီရေစွာဘက်မှာလည်းလုံချားမြာရွာရဲ့အနောက်မြောက်ဘက်မှာအပြင်းပြင်း50နဲ့ကျွန်တော်ဖြစ်ခဲ့တာရှိတယ်။ဒီနေ့30လောက်ဖြစ်တယ်။အဲ့မှာတော့မြောက်ဘက်ဆုံးသွားတယ်။ကျွန်တော်ကစစ်ပြီးတချို့ဒဏ်ရာရရှိတာရှိတယ်။ပြီးရင်6ရက်နေ့မှာလည်းဂျန်ဆိုင်ရွာရဲ့အနောက်မြောက်ဘက်မှာနေရာလောက်ပါအပြင်းပြင်း50လောက်နေပဲဖြစ်ပွားခဲ့တာရှိတယ်။အဲ့မှာတော့ကျွန်တော်စီရနေကြတယ်လက်နဲ့တချို့ရဲ့မိုင်းနဲ့လက်လုံးမိုင်းတွေရဲ့ရန်ပြော်တွေရဲ့ဒါတွေကျွန်တော်သိသိရမြင်ရရှိတယ်။
ဇိုးတုံနယ်ဟာမတူပြည်မြို့မြောက်ဖက်ရေစွာမြို့ဘက်မှာတည်ရှိပြီးတော့မတူပြည်နဲ့ဟာခါမြို့နယ်အကြားမှာတည်ရှိပါတယ်။တိုက်ပွဲတွေကြောင့်ဇိုးတုံနယ်အတွင်းမဖြစ်မနေဖြတ်တန်းသွားလာဖို့ကိစ္စရှိပါကတပ်ဆိုင်ရာကိုကြိုတင်အတိပေးဖို့ကိုလည်း CDF ဇိုးတုံကနေတရင်ထုတ်ပြန်ထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြပွဲတွေနှိမ်နင်းခံရပြီးတဲ့နောက်ချင်းပြည်နယ်အပါအဝင်မြန်မာနိုင်ငံနေရာအနှံ့အပြားမှာဒေသခံတွေကကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုပြန်လည်တိုက်ခိုက်လာကြတာပါချင်းပြည်နယ်မတူပြည်မြို့နယ်အတွင်းမှာလည်းစစ်ကောင်စီတပ်တွေနဲ့ CDF ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေတောက်လျှောက်ဆိုးသလိုဖြစ်လာနေတာပါခင်ဗျာ